မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေ့ရတင်ဆက်ပေးပါမယ်ပြည်ပနဲ့နေပညာဆိုင်ရာသူဒေသနာတွေလုပ်ငန်းတွေမှာအမျိုးသမီးတွေပုံမပါဝင်လာမယ်ဆိုရင်အတွေ့အကြုံတွေ့တွေ့အမြင်တွေ့တွေနဲ့ကမ္ဘာကြီးရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအကျိုးပြုလာနိုင်တယ်လို့2020ခုနှစ်အတွက် အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုစကားတင်ဆက်ဥမာပါဝင်တဲ့ဒေါက်တာသဲဝင်းအောင်ဟာတဘာဝသဝေကျင်ဆိုင်ရာကျန်းမာရေးပညာရှင်တစ်ယောက်ဖြစ်ပါတယ်။ဒီနေ့အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုကိုမြန်မာနိုင်ငံကိုစားဝင်ရောက်ရှင်းပြခဲ့တာမှာစကားတင်စီးမှာပါဝင်ခဲ့တဲ့ဒေါက်တာသဲဝင်းအောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပဲအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။ Cause it only serves to make me more determined to achieve my final goal. The
Macau Metek Minister, U.S. ASEAN Youthmin Saipan ဒီပေါ်တော့အဲ့ဒီအတွက်မတ်တဲဝင်းအောင်ကဒီစကားတင်ဆက်ရောက်ခြင်းနဲ့မှာပါတယ်ဆိုတော့ကျွန်တော်တို့သိရပါတယ်အဲ့ဒီအတွက် congratulation ပါရှင်းနေတင်ပါတယ်ဟုတ်ကဲ့ပါအဲ့တော့ဒီစုကလည်းကျွန်တော်တို့နားလည်သလောက်ကဒါအာဆီယံနိုင်ငံတွေထဲမှာရှိတဲ့ဒီသိပ္ပံပိုင်းဆိုင်ရာမှာလေ့လာနေတဲ့ပညာရှင်တွေအမျိုးသမီးတွေကိုပဲတည်ပံပေးတဲ့စုလို့ဆိုတာတော့ရေပြရအပြည့်ကျွန်တော်တို့သိရပါတော့เนาะ
ဆိုတော့ပို့ပြီးတော့ရှင်းရှင်းလေးမသိရအောင်ဒီစုเนี่ยပတ်သက်တဲ့ထူးခြားချက်လေးပေါ့เนาะဒါကဘယ်လိုစုမျိုးလဲဆိုတာကိုကျွန်တော်ရှင်းပြပေးပါရှင်ဟုတ်ကဲ့ပါရှင်ဒီစုကတော့အာဆီယံနိုင်ငံကပေးတဲ့စုလဲပါတယ်เนาะအမေရိကန်နိုင်ငံကသူတို့ဖွဲ့ USAID USA ဆိုတဲ့ အော်ပေးတာပေါ့เนาะသူတို့ရဲ့ရွေကြက်ကတော့ဒီစတမ်ဆိုတဲ့ဖီးပေါ့เนาะအဲဆိုင်ယန့်တက်နိုလော်ဂျီအင်ဂျင်နီယာရင်းအမက်သမက်တစ်ပေါ့เนาะဗမာလိုပြောမယ်ဆိုလို့ရှိရင်သိပ္ပံနည်းပညာနဲ့အင်ဂျင်နီယာနဲ့သင်ချာပေါ့เนาะအဲ့ဒီနယ်ပယ်မှာဆိုလို့ရှိရင်အမျိုးသမီးတွေပါဝင်မှုကဟိုအားနည်းနေပါသေးတယ်အဲ့အတွက်သူတို့ကဒီကြားမတန်းသူညီမျှလာအောင်လုပ်ပေးတဲ့စုပေါ့เนาะဟိုသူကဒီစုကို တွေ့ရပါတယ်။ဟိုတစ်နှစ်နဲ့တစ်နှစ်လဲခေါင်းစဉ်အားလည်းပြောင်းသွားပါတယ်ရှင်။ဆိုတော့ဒီနှစ်မှာကျတော့ဒီကြိုတင်ကာကွယ်စားစည်းရေးဆိုင်ရာအကြမ်းမာရေးဟိုစောက်ရှောက်မှုခေါင်းစဉ်နဲ့ဒီ2020မှာခေါင်းစဉ်နဲ့လုပ်တာပေါ့နော်။ဆိုတော့အဲ့မှာကျမလုပ်နေတဲ့ဟိုအလုပ်ကိုင်းသူပြည်သနာလုပ်တာတွေနဲ့တူနေတဲ့အတွက်ကျမကရှောက်လိုက်တာပါရှင်။
ဒီစုအတွက်ဘလို့သတ်မှတ်ချက်တွေကိုချထားတာရှိပါလေ
။ဟုတ်ကဲ့ဒီသတ်မှတ်ချက်တွေကတော့ဒီအာဆီယံနိုင်ငံသူတယောက်ဖြစ်ရမယ်ပေါ့နော်။နောက်ပြီးတော့ဟိုပါရဂူပွဲရှိထားရမယ်ပေါ့နော်။နောက်ပြီးတော့ဒီအမျိုးသမီး45နှစ်အောက်ဖြစ်ရမယ်။နောက်ပြီးဒီနှစ်ရဲ့ခေါင်းစဉ်ထဲမှာလည်းဝင်ရမယ်ပေါ့နော်
။ဟုတ်ကဲ့အဲ့တော့မတဲဝင်းအောင်ရဲ့အဓိကကိုယ့်ရဲ့ဒီလေးလာသုတေသနလုပ်နေတဲ့နေပယ်ကလည်းပိတ်တန်နဲ့ပတ်သက်တဲ့ဒီစွမ်းအင်တို့ဒီလေးလူညဉ့်ဉျံမှုကနေပြီးတော့မှလူသူရဲ့စံမာရေးအပေါ်မှာဘယ်လိုတက်ရောက်မှုဖြစ်နိုင်မလဲဆိုတော့သူတို့ဒီနှစ်ခေါင်းစဉ်ကလည်းဒီကြိုတင်ကာကွယ်တားဆီးဆိုင်ရာစံမာရေးဆိုတော့မြန်မာနိုင်ငံလူအနေထားမှာမတဲဝင်းအောင်ကဒီဥစ္စာကိုဝင်ကြံပြရတဲ့အကြောင်းနဲ့ဆက်ဆက်လို့ပေါ့နော်တဆက်တဲ့ဆိုတော့ကိုမြန်မာနိုင်ငံမှာရောလူညဉ့်ဉျံမှုတွေဒီစွမ်းအင်ပြဿနာတွေကဒီလူလူရဲ့စံမာရေးကိုဘယ်လိုထိခိုက်နိုင်လဲဆိုတဲ့အပေါ်မှာကိုယ့်ရဲ့ရှာဖွေတွေ့ရှိချက်တရားရောဘာတွေရှိလဲဘာတွေကိုတင်ပြပြီးတော့ရှင်းပြခဲ့ရပါလဲ
ဟုတ်ကဲ့ပါ။ तू ကဟိုမြန်မာပြည်တွင်လောက်တာရင်မဟုတ်ဘောเนาะကိုယ့်ရဲ့ဒီသိပ္ပံပညာလောက်ခဲ့တဲ့သူတေသနာလောက်ခဲ့တဲ့ဘဝမှာဟိုဒီကျမ်းမာရေးကိုဘယ်လိုကောက်ွယ်ဓာရီလောက်ခဲ့လဲဆိုတာကိုရှင်းပြရတာပေါ့เนาะ။ကျမစားလောက်တဲ့သူတေသနာကတော့ကျမအိန္ဒိယနိုင်ငံမှာလောက်ခဲ့တာပါရှင်။အဲ့အိန္ဒိယနိုင်ငံမှာဆိုလို့ရှင်ဘာတွေများများရှိလဲဆိုတော့ဒီထင်းတွေမီးသွေးတွေတုံးပြီးတော့ဖိုခနောက်မီးဖို့တွေနဲ့တုံးပြီးတော့အဲ့ရထွက်တဲ့လေတုညဉ့်ညံမှုပေါ့เนาะ။အဲ့လေတုညဉ့်ညံမှုကဒီအမျိုးသမီးတွေကလေးတွေကိုဟိုရဲ့ကျမ်းမာရေးကိုဘယ်လိုထိခိုက်ပါလဲဆိုတာကျမကလေ့လာခဲ့တာပေါ့နော်ဆိုတော့အဲ့ဒီလိုမျိုးခင်းနေမိသွေးတွေတုံးနေဆိုတာကလည်းဟိုအိန္ဒိယနိုင်ငံတွင်ဟိုထူးခြားတာမဟုတ်ပါဘူးမြန်မာနိုင်ငံမှာလည်း ို့ရွာတွေမှာလည်းရှိပါတယ်တို့တွေမှာလည်းရန်ကုန်မြို့တွေမှာလည်းရှိပါတယ်ဆိုတော့အဲ့ဒီဟာကိုဒီကျမကြီးဘယ်လိုထိခိုက်တာလဲကိုကျမတို့ကသိလာတာပေါ့နော်ဟိုကျမတို့တီးတလောက်ကတော့ဒီအသက်ရှူလမ်းကြောင်းယောဂကိုလည်းထိခိုက်တယ်နောက်နှလုံးသွေးကြောယောဂကိုလည်းဒီလေတူးညံ့ညံ့မှုတွေရှူလို့ရှိရင်ထိခိုက်တယ်ဆိုတာကိုကျမတို့သိရပါတယ်ရှင
်မြန်မာနိုင်ငံမှာရောဒါနဲ့ပတ်သက်ပြီးတော့တည်တည်ချာချာပေါ့နော်စနစ်တကျလုပ်ထားတဲ့သုတေသနတွေဘာတွေရှိပါလားအဲ့ဒါရောရှိဖို့ရောဘယ်လောက်အရေးကြီးမယ်လို့ထင်ပါလဲ
ဟုတ်ကဲ့အခုချိန်မှာတော့ဒီတည်တည်ချာချာပေါ့နော်ဟိုလုပ်ထားရတာဟိုရှားပါပါတယ်ရှင်ဟိုဒါပေမဲ့အဲ့လိုခမန်းကျင်နေတော့ပြောလို့ရရပေါ့နော်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာ80ရာခိုင်နှုန်းလောက်ကနေရီဘက်မှာရွာရီဘက်မှာနေတဲ့အတွက်အဲ့ဒီဘက်မှာဆိုလို့ရှင်ဟိုထင်းနေမိသွေးတွေတုံးတာဟိုများရပေါ့နော်ဆိုတော့ဟိုအဲ့အဲ့တည်းကပြောလို့ရတယ်ပေါ့နော်80ရာခိုင်နှုန်းကဒီအိမ်ကထွက်တယ်ပေါ့နော်ဟိုမိခိုးတွေဒီဟင်းသမီးတွေချက်တို့ထွက်တယ်မိခိုးတွေကိုထိတွေ့နေရတယ်ဆိုလို့ပြီးတော့ဟိုတက်မကြီးကိုထိခိုက်နိုင်တယ်လို့လို့လည်းပြောလို့ရတယ်ပေါ့နော်အဲ့ဒီမျိုးပြတွေမှာလည်းအဲဒီလိုထင်းနေမိသွေးတွေဆက်တုံးနေတဲ့လူတွေလည်းရှိတယ်အဲအဲ့ထက်ပေါ့အခုဆိုလို့ရှိရင်ရန်ကုန်မြို့တို့မန္တလေးတို့ဆိုလို့ရှိရင်ဟိုအရင်အထက်ကားတွေလည်းများလာပြီပေါ့နော်။နောက်စက်ရုံတွေလည်းများလာပြီ။ဆိုအဲ့ရထွက်တဲ့မိခိုးတွေကလည်းလူတွေကိုထိခိုက်စေနိုင်တယ်ပေါ့နော်။ဆိုတော့နှစ်မျိုးပေါင်းလာတာပေါ့နော်။ဒီမြန်မာပြည်ကမျိုးပြမှာဆိုလို့ရှိရင်အဲ့ဒါလေးတွေလည်းရှိပါရဲ့ရှင်။ဟိုအချက်လက်တွေနဲ့ပြောမယ်ဆိုလို့ရှိရင်တော့တော်တော်ရှားပါပါတယ်။အဲ့လိုမျိုးဟိုစီမံကိန်းဟိုလေးတွေနဲ့လာလာပြီးတော့ခဏလာလုပ်ပြီးတော့ဟို data ဟိုအချက်လက်တွေနည်းနည်းတွေ့ဟိုရှိပြီးတော့ဟိုနောက်ပဲရှိရပေါ့เนาะအဲ့လိုဟိုတိတိချာချာစနစ်တကျနဲ့လှုပ်ထားတာမရှိသေးဘူးပေါ့เนาะရှင
်အဲ့တော့အခုစစောတုန်းကလည်းပြောခဲ့တယ်ဒီ STEM ဆိုရဲဒီပညာရဲ့ဘိုင်းမှာဘာသာရဲ့ဘိုင်းမှာဒီလုပ်ငန်းခွင်မှာဆိုလို့ရှိရင်အမျိုးသမီးတွေပါဝင်မှုကနည်းနေသေးတဲ့အနေအထားရှိတာပေါ့เนาะဆိုတော့ဒီကဏ္ဍမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာဖို့ကရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါတယ်
ဆိုတော့ဒီ STEM နယ်ပယ်မှာဆိုလို့ရှိရင်မကုနာပြောသလိုပဲအမျိုးသမီးပါဝင်မှုကအရန်အားနည်းနေပါတယ်ဒီကဘာနဲ့ထိလိုက်လို့ရှိရင်ဒီ STEM နယ်ပယ်မှာအမျိုးသမီးတွေပါဝင်မှုက30ရာခိုင်နှုန်းပဲရှိပါတယ်ဆို80ရာခိုင်နှုန်းကအမျိုးသားတွေဖြစ်တယ်ပေါ့နော်အဲ့အဲ့ဒါတင်မကပါဘူးဒီအမျိုးသမီးတွေလုံနေတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီဓာတ်သားကွာဟမှုလည်းရှိတယ်နောက်ပြီးတော့သူတို့ရဲ့တိုးတက်မှုမှာလည်းသားစီတွေပို့ပြီးတော့ရှိတယ်ပေါ့နော်အမျိုးသားတွေနဲ့နှိုင်းရှင်လိုက်လို့ရှိရင်မြမတီအနေနဲ့ကြည့်လို့ရှိရင်တော့ဂုံယူစရာတစ်ခုရှိရတော့မြမပြည်မှာတော့ဒီသူစေတနာလုပ်နေတဲ့ပညာရှင်တွေကအမျိုးသမီးတွေက80ရာခိုင်နှုန်းလောက်ရှိပါတယ်အဲတွက်ထားတာပေါ့နော်ဆိုတော့ဒါဆိုဒီကဘာမှာတော်တော်အမြင့်ဆုံးနိုင်ငံတွေထဲမှာပါတယ်ပေါ့နော်ဆိုတော့ဟိုတော်တော်တော့ကောင်းပါတယ်ဒါပေမဲ့ဒီ STEM နယ်ပယ်မှာပတ်သက်ရင်တော့ပေါ့နော်ဟိုအဲ့ဒီရာဂိုင်တော့ပုံနှဲမယ်လို့တော့ကျွန်မထင်ပါတယ်အဲဒါပေမဲ့ဘာပဲဖြစ်ဖြစ်ဒီ STEM နယ်ပယ်မှာဒီကြားမတန်းတူမြင့်တင်လုပ်ပေးဖို့ကအရေးကြီးပါတယ်ဘာလို့လဲဆိုတော့ပို့ပြီးတော့ဒီအမျိုးသမီးတွေလည်းပါဝင်လာနိုင်တယ်ဆိုလို့ရှိရင်ဒီအသွေးခေါ်အစ်စ်တွေအမြင်အစ်စ်တွေပို့ပြီးတော့ပါဝင်လာမယ်ပေါ့နော်ဒီသူစေတနာလောက်တာရေးမှာဆိုတော့ပို့ပြီးတော့ဟိုအချိုးကျစုတွေရရပေါ့နော်အဲ့အရင်မကဘူးဒီရေရှည်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့ထိရောက်နိုင်တယ်လို့ကျွန်မယူဆပါတယ်ရှင
်ဆိုတော့အခုဒါရင်နဲ့ဆက်ဆက်ပြီးတော့ပဲဒီ USASEAN ဒီအမျိုးသမီးတွေတက်ပြီးတဲ့သိပ္ပံပညာရှင်စုမှာလည်းဝင်ပြီးတော့ရှင်းပြန်ဖြစ်တယ်အခုစင်စကားတင်ထဲမှာလည်းပါသွားခဲ့ပြီပေါ့နော်ဆိုတော့ဒီစုကမြန်မာနိုင်ငံမှာဘယ်သူမှမရဘူးသေးဘူးလို့လည်းကျွန်တော်တို့သိရတယ်အဲ့တော့အခုရှင်းပြနေတာကဒါစကားတင်ပြီးသွားပြီဆိုတော့နောက်တစ်ဆင့်ကတော့ဘယ်အချိန်မှထပ်ပြီးတော့ဒီနောက်ဆုံး final ကိုရောက်မလဲအဲ့ဒါတော့သိပြီလား
သူတို့ပြောတာတော့ကျမတို့ email ပို့တာပေါ့နော်အဲ့ဝါတော့အခု9လပိုင်းထဲမှာသူတို့ဟိုဆုံးဖြတ်ချက်ချကြမယ်ပေါ့နော်အခု9လပိုင်းကုန်လာနေပြီဆိုတော့ချတော့မယ်လို့ကျမထင်ပါတယ်အဲနောက်ပြီးတော့အေးသူတို့ကဒီကျမတို့အခုဟိုအာဆီယံနိုင်ငံ10နိုင်ငံရှိတယ်အဲ့10နိုင်ငံကသူတို့စကတ်တင်10ယောက်ရွေးထားတယ်အဲ့10ယောက်ထဲကသူတို့က2ယောက်ကိုသူတို့ကရွေးလိုက်မယ်ပေါ့နော်အဲ့ဒီယောက်ကဒီဂျွန်လ6လပိုင်းမှာလာအိုနိုင်ငံကိုသွားပြီးတော့ဒိုင်းနေရှိမှာစုရအောင်စကားသွားပြောရမယ်ပေါ့နော်အဲ့ဒီမှာသူတို့ကပထမစုနဲ့ဒုတိယစုကိုသူတို့ကရွေးမယ်ပေါ့ဒါပေမဲ့အခုကိုဗစ်ဖြစ်နေတဲ့အတွက်တော့ဟိုအင်တာနက်ပေါ်ကပဲဟိုဒိုင်းတွေနဲ့စကားပြောရမလားဒါမှမဟုတ်ရင်အနောက်ဆုတ်လိုက်မလားပေါ့နော်ဒါတော့ကျမတို့မပြောသေးပါဘူးရှင်
အဲ့တော့အခုအကယ်၍များဒီနောက်ဆုံးအဆင့်မှာပါသွားပြီးတော့ဒီစုရခဲ့မယ်ဆိုရင်ရောကိုယ်နိုင်ငံအတွက်ပေါ့နော်ဘယ်လောက်ထိကုန်ဆောင်နိုင်မယ်လို့ထင်ပါလဲ
ဟုတ်ကဲ့ဒီစုကိုရသွားမယ်ဆိုရင်တော့ကျွန်မအရင်ဝမ်းသာပါမယ်အဲနောက်ပြီးတော့ဟိုမြန်မာပြည်အတွက်ဘယ်လိုကောင်းကျိုးရမလဲဆိုတော့ဒီကဘာအဆင့်ပေါ့နော်ဒါမှမဟုတ်လေဒီအာဆီယံဒေတာအဆင့်မှာပေါ့နော်မြန်မာတွေဝင်ပြီးတော့ဝင်ကြိုင်နိုင်တယ်ဆိုတာကိုကဘာတည်သွားမယ်ဒေတာကလူတွေတည်သွားမယ်ပေါ့နော်အဲ့တော့အဲ့တည်သွားတဲ့အတွက်ဒီဟိုတခြားနိုင်ငံကသုတေသနပညာရှင်တွေနဲ့ပူးပေါင်းလုပ်လာနိုင်မယ်လို့လမ်းတွေလည်းပို့ဖွင့်လာမယ်လို့ကျွန်မမျှော်လင့်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ကြီးပြီးတော့ဖြေစားပေးတဲ့အတွက
်ကျေးဇူးပါတယ်ရှင
်'Cause it only serves to make me more determined to achieve my